စစ်တပ်ကအာဏာသိမ်းထားတဲ့ကာလအတွင်းမြန်မာနိုင်ငံတလောဖမ်းဆီးနှိပ်စက်မှုတွေတပ်ဖြတ်မှုတွေနဲ့ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်ခံရရတွေကိုအရက်ဖက်အဖွဲ့အစည်းတွေကစီးရင်ပြုစုမတန်းတင်နေကြသလိုပဲဒီလိုကျူးလွန်နေတဲ့စစ်ကောင်စီကိုနိုင်ငံတကာကထိတိယောက်အရေးယူတန်ခတ်ကြဖို့လဲတိုက်တွန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြထားပါတယ်ရှင်
ချင်းလူမျိုးတွေပေါ်မှာစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်အာဏာသိမ်းကာလ2နှစ်နဲ့8လအတွင်းမှာတည်ဆုံးသူဟာ928ဦးထိရှိခဲ့တယ်လို့ချင်းရေးအဖွဲ့ချုပ် ICA ကစီရင်စာထုတ်ပြန်ထားပါတယ်။အဲ့ဒီထက်က218ဦးဟာအရသာပြည်သူတွေဖြစ်ပြီးတော့ချင်းမျိုးသားဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်312ဦးလည်းပါဝင်ပါတယ်။အခုလိုမျိုးအာဏာသိမ်းကာလမှာချင်းလူမျိုးတွေအပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်မှုအတွက်နိုင်ငံတကာအဖွဲ့အစည်းကိုပြုပို့ထားတယ်လို့ချင်းရီယာဖွဲ့ချုပ်ကလက်ထောက်ညွှန်ကြားမှု Slide and Season ကပြောပါတယ
်မြေကျော်၃နှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပိတ်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံဆိုရင်ပြီးနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုပ်ပြဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုပ်ဆောင်ခြင်းပါတယ်ခင်ဗျာ
ချင်းမင်းရဲ့အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုမြေမြုံမိုင်းလက်နက်ကြီးတန်းနဲ့ဖမ်းဆီးနှိပ်စက်တာတွေကြောင်းချင်းလူမျိုးအမျိုးသမီး38ဦးနဲ့အမျိုးသား189ဦးသေဆုံးခဲ့ရတယ်လို့ချင်းရဲအဖွဲ့ချုပ်ရဲ့စီးနံမှာဖော်ပြပါရတယ်။အဲ့ဒီထဲမှာ18နှစ်အောက်ကလေးငယ်က24ဦးပါဝင်ပါတယ်။လက်နက်ကင်ပြစ်ခါတွေမှာစစ်ကောင်စီကရဲသားပြည်သူတွေကိုဆူလိုက်ပြုံလိုက်တပ်ဖြတ်တဲ့ဖြစ်စဉ်ဟာလည်းပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အထိဆိုလို့ရှိရင်ဖြစ်စဉ်ပေါင်း22ခုထက်မနည်းရှိထားတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကထုတ်ပြန်ပါတယ်။အစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်တစ်ခုစီမှာအနည်းဆုံးရပ်သား10ဦးထက်ရှိတယ်လို့ပြောပါတယ်။ကချင်ကရရှမ်းပြည်နယ်တောင်ပိုင်းရခိုင်ပြည်နယ်စကိုင်းပဲခူးနယ်မကွေးတိုင်းမှာရပ်သား902ဦးထက်မနည်းအသက်ဆုံးရှုံးခဲ့ရတော့စစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားကထိတွေ့တိုက်ပွဲတွေလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးသူအများဆုံးရှိနေတဲ့ကရပီနေဒီတာခေါ်ကင်းဒီပြီမှာလဲရတားပြည်သူအစုလိုက်တက်ခါရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ24ရက်နေ့မှာပရူဆိုမြို့နယ်မူဆိုးရွာစီစစ်ဘေးရှောင်လာတဲ့ရတားပြည်သူ35ဦးကိုတစုတည်းတပ်ဖြတ်ခံခဲ့ရပြီးတော့သူတို့ရဲ့ရုပ်လောင်းတွေလည်းမရှုခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်တွင်တည်ဆုံးသူတွေထဲမှာ Save the Children ကဝန်ထမ်း2ဦးလည်းပါပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်နိုင်မဲ့နေရာတွေစီကိုထွက်ပြေးခိုးလုံနေရတာဖြစ်ပြီးတော့နေထိုင်ရေးစားနပ်ရိက္ခာနဲ့တခြားအခြေခံလိုအပ်ချက်တွေရှိနေပေမဲ့စစ်ကောင်စီကလမ်းတွေကိုပိတ်ဆို့ပြီးတော့အကူအညီတွေမပေးနိုင်အောင်လို့တားဆီးမှုတွေရှိနေပါတယ်။ဒါလိုမျိုးစစ်ရှောင်ထွက်ပြေးနေရသူဟာကင်းပီနယ်ထဲမှာတောင်းနဲ့ချီပြီးတော့ရှိနေတယ်လို့ကင်းဒီပီစစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကွန်ရက်တာဝန်ကပြောပါတယ်။
ကျွန်တော်ကလောဆာဒီမော့ဆိုအနောက်ဖက်ခြားမှာရောက်နေတယ်ပေါ့နော်ဒီမော့ဆိုအနောက်ဖက်ခြားမှာကုနေတယ်ကျွန်တော်ဒီမော့ဆိုအနောက်ဖက်ခြားမှာစစ်ဘေးရှောင်ရှခါကအလုံးပေါင်း50ကျော်ရှိတယ်လူကြီးကတောင်းလက်ရှိတယ်ပေါ့နော်ကျွန်တော်ဘယ်လူချင်းမှဘယ်ဖွဲ့စည်းမှဒီလူကြီးတောင်းကနန်းလိုက်ကိုအကလုံးပြီးနိုင်ကုညီပံ့ပိုးပေးဖို့ကဘလုံးပြီးနိုင်ပေါ့နော်
မြန်မာနိုင်ငံအောက်ပိုင်းကတိုင်းလာရီတိုင်းမှာလည်းစစ်ကောင်စီနဲ့ဒေသတွင်းအဖွဲ့တွေဟာကုန်းလန်းတဲ့ရေကြောင်းမှာထိတွေ့တိုက်ပွဲတွေရှိနေပါတယ်။မကြာခဏဆိုသလိုတိုက်ပွဲဖြစ်တာအရသာပြည်သူဖမ်းဆီးခံရတာနဲ့တပ်ဖြတ်မှုဖြစ်စဉ်တွေရှိနေပေမဲ့ဆက်သွယ်ခက်ခဲမှုတွေကြောင့်ဒီကြောင်းတွေကိုလူသိမသိကြဘူးလို့ဘိတ်ခိုင်အမတ်တက်တိုင်ရင်ပြည်သူ့ကော်မတီတက်မလို့ပလောသတင်းတဲ့ပြည်ညာရေးတာဝန်ခံကပြောပါတယ်
။ဟုတ်ကဲ့ဒီပြင်လည်းထဲမှာဒီစာဒီကံယူတိုင်းရပါလေဒီလိုမျိုးဒီဒီမှာဖြစ်နေတဲ့အခါကျတော့ပြင်လည်းထဲရနေလို့ဟိုဒီကံဒီပေါ်ရောဟိုပေါ့ပေးခံတာရှိတယ်ဆိုဟိုဖြစ်နေမှာတော့ကျွန်တော်ဒီဟိုပေါ့အရင်လာခုနှစ်ရည်နေတော့ဒီကျွန်တော်ပြင်လည်းထဲမှာကျွန်တော်ဒီကောက်ကိုရေးတယ်လည်းဒီလိုဒီကံဒီပေါ်နဲ့ဖြစ်နေတဲ့ခံတာတော့ရှိတယ်ခင်ဗျဟိုကျွန်တော်နေတဲ့အတိုင်းအားဒီဟိုမီဒီယာနဲ့တာတင်လိုက်တော့အားနည်းတယ်ပေါ့ဟိုပြီးတော့အားယူဆိုင်မှုလည်းနည်းတယ်အဲဆက်လို့ကြာတော့ကျွန်တော်ဒီထောက်ပတ်ကြတော့လည်းဟိုပေါ့လူအားယူဆိုင်မှုမခိုက်ရတော့နည်းတယ်ခင်ဗျအဲလိုကြာတော့
အခုလအောက်တိုဘာလ၁ရက်နေ့ကဒရင်နာရီတိုင်းဒဝဲမြို့နယ်မောင်မဲရှောင်ကြီးရွာကိုစစ်ကြောင်းဝင်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားသူ၃ဦးတည်းကတဦးရဲ့ရုပ်လောင်းကိုဒဝဲမြို့ထဲမှာတွေ့ရှိခဲ့ရတယ်လို့ဒေသတွင်းမီဒီယာတွေမှာဖော်ပြပါရယ်ဒရင်နာရီတိုင်းထဲမှာစစ်ကောင်စီတပ်နဲ့ဒေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့6လမ်းပစ်ခတ်တာစစ်ကြောင်းထုတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတော့ပါဘူး2021ဖေဖော်ဝါရီလ1ရက်နေ့ကနေပြီးတော့2023အောက်တိုဘာလ16ရက်နေ့အထိဆက်နာရှင်တော်လှန်ရေးမှာပါဝင်ရင်းနဲ့အသက်ဆုံးရှုံးခဲ့ရသူပေါင်း 4100ကျော်ရှိထားတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း EBB ကထုတ်ပြန်ထားပါတယ်။မတရားဖမ်းဆီးခံရသူပေါင်းက 25,000 ကျော်အထိရှိထားပြီးတော့အဲ့ဒီထဲက 9,900 ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့စီးရင်ပြုစုဖော်ပြထားပါတယ်ခင်ဗျာ။